အခုဆက်လက်ပြီးတော့နေပြည်တော်လေးစိတ်မှာလက်နက်တွေဖမ်းဆီးရမိတဲ့နောက်ဆက်တွဲအခြေအနေကိုတင်ပြပေးပါမယ်။နေပြည်တော်ပြည်ပဆိုင်ရာလေးစိတ်မှာတရားမဝင်လက်နက်နဲ့မူရေးဆေးဝါးဖမ်းဆီးမှုနဲ့ပတ်သက်လို့ဆက်လက်ရှာဖွေစစ်ဆေးရမှာတနက်တချို့ကိုထပ်မံသိမ်းဆည်းရမိခဲ့ပြီးတန်တရားရှိသူတချို့ကိုလည်းထပ်မံဖမ်းဆီးရမိခဲ့ကြောင်းပြည်ထရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။အမှုရနောက်ဆုံးအခြေအနေနဲ့ပတ်သက်လို့နေပြည်တော်မှာပြည်ထရေးဒုတိယဝန်ကြီးကသတင်းထောက်တွေကိုပြောကြားခဲ့တာပါ။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင်။
နေပြည်တော်ပြည်ပဆိုင်ရာလေးစိတ်မှာအရင်တမရဦးသိန်းစိန်ဇိုးဝါလက်ထက်ကပြည်ထောင်စုဝန်ကြီးဟောင်းဦးတင်ဆန်းရဲ့တားဖြစ်သူဖြိုးကိုတင်ဆန်းတဲ့အပေါင်းပါစီကနေတရားမဝင်လက်နက်နဲ့မွေးဆေးဝါးတွေကိုဖမ်းဆီးရမိခဲ့ပြီးနောက်ပိုင်းဂွင်းဆက်တရားခဏီကိုစုံစမ်းနေပြီးဒီကနေ့ထိလူစနစ်ရောက်လက်နက်21လက်ဖမ်းဆီးသိမ်းဆည်းထားတယ်လို့ပြည်ထောင်စုဒုတိယဝန်ကြီးဗိုလ်ချုပ်အောင်ဆိုးကပြောပါတယ
်။တရားခဏီစစ်ဆေးလို့ရတဲ့ချက်တရားနေပြီးဂွင်းဆက်တရားခဏီဆက်လက်ဖော်ထုတ်ပြီးတော့ကျွန်တော်လက်နက်တွေဆက်လက်ပြီးဖော်ထုတ်သိမ်းဆည်းခဲ့ရှိပါတယ်။ဒါပထမနေ့မှာတော့ကျွန်တော်တို့အားလုံးပေါင်းကျွန်တော်တို့73လက်ဖိတ်စီပြီးဖြစ်ပါတယ်ဒီကနေ့တော့ကျွန်တော်တို့အဲလက်နဲ့ရှစ်လက်ထပ်မှန်ပြီးဖိတ်စီရမိပါတယ်ဒါဒီကနေ့အထိတော့ကျွန်တော်တို့တရားခဏ12ရောက်ကျွန်တော်တို့ဖမ်းဆီးတိုင်းဖြစ်ပါတယ်ဝင်းဆက်တရားခဏလည်းဆက်လက်ဖော်ထုတ်နေပါတယ်ရရှိတဲ့အချိန်ဒီအားလုံးလည်းကျွန်တော်တို့ပြတင်းဆက်လက်ပြီးထုတ်ပြန်ပေးပါမယ်
ချင်းစီရဲ့လက်နက်တွေနဲ့ဂွင်းစစ်တရားခဏတွေကိုဖမ်းဆီးသိမ်းဆည်းဖို့ကိုဦးစားပေးဆောင်ရွက်နေတယ်လို့ပြည်ထောင်စုဒုတိယဝန်ကြီးကဆက်ပြောပါတယ
်အဓိကတော့ကျွန်တော်ခုနပြောသလိုပဲအဲကျွန်တော်တို့ချန်ရှိနေတဲ့လက်နက်တွေနဲ့ဝင်းဆက်တရားခဏတွေအားလုံးကိုကျွန်တော်တို့အမြန်ဆုံးဖမ်းဆီးရမယ်၊တိမ်းဆီးရမယ်ကိုဒါအရေးကြီးဆုံးဖြစ်တဲ့အတွက်ကျွန်တော်တို့ဥစားပေးလုပ်နေပါတယ်ခင်ဗျ။အဲလုပ်တဲ့လုပ်ငန်းစဉ်အားလုံးမှာလည်းကျွန်တော်တို့စက်ဆိုင်ဌာနအားလုံးနဲ့လည်းပေါင်းဆက်ပြီးဆောင်သွားမှာပါ။ဒီစဲဥတွေပေါ်မှာအဲချိုးဖောက်တဲ့လုပ်ငန်းစဉ်တွေအားလုံးလည်းကျွန်တော်တို့ဖော်ထုတ်ပြီးဆောင်သွားမှာ
။လက်ရှိမှာတော့ဖြိုးကိုတင်ဆန်းကိုတရားမဝင်လက်နက်ကင်ဆာမှုမွေးပုံမှန်တွေနဲ့အမှုဖွင့်ဆောင်ရွက်ထားပြီးအခုလိုမွေးဆေးဝါးနဲ့လက်နက်တွေကိုအတူတကွဖမ်းဆီးရမိတဲ့အတွက်အကြမ်းဖက်ဥတွေနဲ့လည်းညှိစွန်းတယ်လို့မြန်မာနိုင်ငံလွတ်လပ်သောရှေ့နေများအသင်းအထွေထွေတွင်းရေးမှုဦးသိန်းတန်းဝန်းကသုံးသပ်ပြပါတယ်။
လောလောဆယ်ရတော့ရှစ်စုံသားစီစီတဲ့ကာလပေါ့နော်ကာလဆိုတဲ့အခါကျတော့ဟိုလောလောဆယ်လောက်ကန်ဆောင်ကြတယ်မစိုးအောင်မြန်မာတဲ့ဟိုအေးစ်ကုမ္ပဏီကိုဝင်စုံလန်းစီးတာတော့ချက်ချင်းနှိမ့်နေတဲ့နောက်ဂျန်နယ်တွေလိုက်တာအဲ့ဒီကောင်းပါတယ်ဒါပေမဲ့ညိရတယ်အများကြီးပါလက်လက်မှုတွေတော့တော့လက်လက်နဲ့မွေးစေးနဲ့တူတွဲမိတဲ့အတွက်ဒါအကျန်းဖက်ဥတွေတယ်ညိရတယ်နော်
ပြုတ်ကိုတင်ဆောင်ဟာ2012ခုနှစ်ကရေတိုင်းဒေသကြီးမောင်မြမြို့နယ်ကနေကြံ့ခိုင်ရေးပါတီကနေဝင်ရောက်ရှင်ပြန်ခဲ့တဲ့ကိုစီလေအောင်ဖြစ်ခဲ့က ACE ကုမ္ပဏီရဲ့အကြီးအကဲတူဖြစ်ပြီး ACE ကုမ္ပဏီဟာစောက်လေလုပ်ငန်းဟိုတယ်လုပ်ငန်းတွေကိုအဓိကလှုပ်ဆောင်တဲ့ကုမ္ပဏီတစ်ခုဖြစ်ပါတယ်။မင်းညာပိုင်းကရန်ကုန်မြို့တာကိတာမြို့နယ်ရှုကင်းသာပလန်းမှာရှိတဲ့ပြုတ်ကိုတင်ဆောင်ပိုင်ဆိုင်တဲ့ ACE ကုမ္ပဏီဝင်ကိုရဲတပ်ဖွဲ့တွေကရှာဖွေစစ်ဆေးမှုတွေဆက်လက်ပြုလုပ်ခဲ့ရမှာတော့တနက်နေ့မွေးစည်းဝါအချုပ်ကိုထပ်မံရှာဖွေဖမ်းဆီးရမိခဲ့ပြီးကုမ္ပဏီကိုလည်းချိတ်ပိတ်ခဲ့ပါသေးတယ်ခင်ဗျာ။